ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်ရှိနေတဲ့အစ္စလာမ်မီနိုင်ငံများအဖွဲ့ OIC ကအကိုယ်စားလှယ်တွေဟာဘင်္ဂလားဒေ့ရှ်နိုင်ငံ Caustics Bazaar အနီးကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုဒီကနေ့တွားရောက်လေ့လာခဲ့ကြပါတယ်OIC ကိုယ်စားလှယ်အဖွဲ့ဟာရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေနဲ့တွေ့ဆုံပြီးရခိုင်မြောက်ပိုင်းအကြမ်းဖက်တိုက်ခိုက်မှုတွေနဲ့လူခွင့်ရေးချိုးဖောက်ခံခဲ့ရတဲ့သူတွေပြောပြတဲ့အတွေ့အကြုံတွေစူးစီးတင်ပြကြတဲ့သတင်းမှတ်တမ်းတွေကိုစုံစမ်းမေးမြန်းခဲ့ပါတယ်ရင်ဂျာဒုက္ခသည်တွေဘက်ကသူတို့နေရရင်းကိုလုံခြုံစိတ်ချစွာအမြန်ဆုံးပြန်နိုင်ရင်းနဲ့ဆုံးရှုံးနစ်နာမှုတွေအတွက်တရားမျှတမှုရရှိရေးတွေကိုတောင်းဆိုခဲ့တယ်လို့ကိုယ်တိုင်တွေ့ဆုံခဲ့သူတွေကပြောပါရယ်အသေးစိတ်ကိုဆက်သွယ်စုံစမ်းထားတဲ့မတ်ဆူမွန်ကပြောပြပေးပါမယ်
ဒီကနေ့စက်တင်ဘာလ20ရက်နေ့ဗုဒ္ဓဘူးနေ့မနက်ပိုင်းမှာဘင်္ဂလားဒေ့ရှ်နိုင်ငံကော့ဘဇာလေစိတ်ကိုရောက်ရှိလာတဲ့အဖွဲ့ဝင်အယောက်20လိုက်ပါလာတဲ့အစ္စလာမ်မစ်နိုင်ငံများအဖွဲ့ OIC ကကိုယ်စားလှယ်တွေဟာကော့ဘဇာအနီးကရိုဟင်ဂျာဒုက္ခသည်တိမ့်ချီခိုလုံနေထိုင်ရာကုတုပလောင်ဒုက္ခသည်စခန်းကိုတွားရောက်လေ့လာခဲ့ပါတယ်။ OIC ကိုယ်စားလှယ်အဖွဲ့ဟာရိုဟင်ဂျာဒုက္ခသည်စခန်းတွေကလာတဲ့ရိုဟင်ဂျာမွတ်စလင်ကိုယ်စားလှယ်တွေအပါအဝင်ရိုဟင်ဂျာဒုက္ခသည်တွေနဲ့တွေ့ဆုံပြီးတော့ဒုက္ခသည်တွေရင်ဖွင့်ပြောပြတဲ့ရခိုင်မြောက်ပိုင်းကျန်းဖက်တိုက်ခိုက်မှုရဲ့နောက်ပိုင်းစစ်တပ်နဲ့လုံခြုံရေးတပ်တွေရဲ့နေမြေရှင်းလင်းမှုတွေအတွင်သူတို့ကြုံတွေ့ခဲ့ရတဲ့လူခွေးချိုးဖောက်မှုတွေအမျိုးသမီးတွေရင်ဆိုင်ခဲ့ရတဲ့လိမ်မိုင်းဆိုင်ရာအကြမ်းဖက်မှုတွေနောက်နေအိမ်တွေမိချို့ဖျက်ဆီးခံရတယ်လို့မျိုးဆုံးချုံနစ်နာမှုတွေကိုစုံစမ်းမေးမြန်းခဲ့ပါတယ်ကုတုပလောက်ဒုက္ခသည်စခန်းကဒုက္ခသည်ကူညီပေးစင်တာမှာ OIC ကိုယ်စားလှယ်အဖွဲ့နဲ့ကိုယ်တိုင်တွေ့ဆုံခဲ့တဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေကတအူးဖြစ်တဲ့ဘာလူခါလေးဒုက္ခသည်စခန်းကဥယီဆလန်ကဒီကနေ့ OIC နဲ့တွေ့ဆုံခဲ့ကြတဲ့အခြေအနေအခုလိုပြောပြပါတယ
်ဒီနေ့စတမကခမရနီမဲလေတနာရီအစီလောက်မှာ OIC အစ္စလာမီနိုင်ငံများအဖွဲ့ကိုယ်စားလှယ်ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဘာသာဒေသဖိုတိုပလောင်ဒုက္ခသည်စခန်းကိုရောက်ရှိလာပါတယ်ဖိုတိုပလောင်ကမရောက်ရင်သူတို့ကဒုက္ခသည်စခန်းတစ်ခုလုံးကိုအားနဲ့လဲလဲချီချူပေးကြပါတယ်ဖိုတိုပလောင်ဒီဖက်စင်တာမှာကျွန်တော်တို့လည်းတွတ်ဆုံပေးကြပါတယ်အဲ့ဒီတွတ်ဆုံပွဲမှာဒုက္ခသည်ကောက်ဆောင်များအတမအချင်းခံရတဲ့အမျိုးသမီးများနောက်ကနပ်ပစ်တဲ့ခံရတဲ့ဒဏ်ရာရရှိတဲ့အမျိုးသားများသောသောဘလုံးဘန်တရားနေတာဆက်ဆုံးပြကြပါလိမ့်မယ်ကျွန်တော်တို့ကမြန်မာနိုင်ငံရဲ့ရကိုင်းပြည်နယ်မှာစိုးရင်ကြရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အသေးစိတ်သူတို့ကိုအတောက်တားနဲ့ကျွန်တော်တို့ကိုပြင်ပြဆင်းနေသေးပါတယ်သူတို့ကလည်းကျွန်တော်တို့ကိုဒီကိစ္စနဲ့ပတ်သက်ပြီးပြည်သမကအပါအဝင်သူတို့ကဆောင်ရွက်သွားမယ်လို့ကျွန်တော်တို့ကိုပြောဆိုသွားခဲ့ပါတယ်ကျွန်တော်တို့ဒီမြန်မာနိုင်ငံကိုအမြင့်ဆုံးပြင်ပြပါတယ်နိုင်ငံသားအခွင့်အရေးအပြေးဝါနဲ့ပြည်သမကလုံခြုံရေးအခွင့်အသက်ကျွန်တော်တို့နေရင်းကိုအမြင့်ဆုံးပြင်ပြပါတယ်လို့ဆွေးနွေးကြကြဖြစ်ပါလေ
ဒုက္ခသည်တွေဘက်ကသူတို့နေရရင်းကိုလုံခြုံစိတ်ချစွာပြန်နိုင်ရေးအပါအဝင်လူခွေချိုးဖောက်ခံခဲ့ရတာတွေအသက်အိုးရေးစီးစိမ်ဆုံးရှုံးနေတာခံရမှုတွေအတွက်တရားမျှတမှုတွေရရှိဖို့ OIC အဖွဲ့ဘက်ကဝိုင်းဝန်းကူညီဆောင်ရွက်ပေးဖို့တောင်းဆိုခဲ့ကြတဲ့အကြောင်းကုတုပလောင်ဒုက္ခသည်စခန်းနေရိုဟင်ဂျာမွတ်စလင်ဒုက္ခသည်တဦးလည်းဖြစ်ရခိုင်ပြည်နယ်မောင်နှုံးမြို့နယ်ကအကြောင်းစရာတဦးလည်းဖြစ်ခဲ့တဲ့ဦးမောင်မောင်ကပြောပြပါရစေကျွန်တော်
ကအတိတ်ကတွေ့ဆုံနေတာကဝိုင်းဂျာကောင်းဆောင်များနဲ့တွေ့ဆုံတယ်အဲ့ဒီတွေ့ဆုံခဲ့တာပွဲတိုင်းမှာကျွန်တော်ပါဝင်ပါလိမ့်မယ်။ကျွန်တော်အဲ့ဒီမှာသွေးဆွန်ပြီးတော့ကျွန်တော်ဆရာသူတို့ကိုတောင်းဆိုတာကမြန်မာနိုင်ငံမှာအမေဆုံးပြင်နယ်ကွာတော့ကျွန်တော်ဆွေးနွေးခဲ့တဲ့ဒီအာရီယူမူရီယာအာရီယူမူရီနဲ့ပတ်သက်ပြီးဒီမှာကျွန်တော်ဆရာဟောလဲဒဏ်ရာရရှိခဲ့တဲ့အမျိုးသမီးတွေဒီမှာမဒင်းချန်ခင်ပြီးတော့တိုက်ဆင်ခဲ့ရတဲ့သူတို့အမျိုးသမီးပေါင်း20နီးပါးဗိုလ်ကြီးပေါင်းခေါင်းဆောင်ပေါင်းလည်း20နီးပါးလို့ရှိတယ်။ကျွန်တော်ကအကန့်အကန့်ပြန်ပြီးတော့ပြေးပြီးတော့ကျွန်တော်သွေးဆွန်ခဲ့တာအမျိုးသမီးအကန့်တကူအမျိုးသားအကန့်တကူပါ
OIC အဖွဲ့ဟာရိုဟင်ဂျာဒုက္ခသည်တွေကအမျိုးသမီးအမျိုးသားအုပ်စုနှစ်စုခွဲပြီးတော့လိမ်မိုင်းဆိုင်ရာအနိုင်ကျင့်စော်ကားခံခဲ့ရသူနောက်မိသားစုဆုံးရှုံးခံရသူအမျိုးသမီးတွေကိုတိသက်တွေ့ဆုံမေးမြန်းခဲ့တယ်လို့ရိုဟင်ဂျာဒုက္ခသည်တွေဘက်ကလည်းသူတို့မျက်မြင်ကိုတွေ့ကြုံခဲ့ရတဲ့လူခွေးချိုးပေါက်ခံရမှုတည်င်းမှတ်တမ်းတွေအထောက်အထားအချက်အလက်တွေကို OIC အဖွဲ့ကိုတင်ပြခဲ့တယ်လို့ဥမောင်မောင်ကပြောပြပါဗျာ။
ကျွန်တော်တို့မှဒီမှာရုံလာခဲ့တဲ့ဒေါ်ကွန်မီယာတော်တော်သူတို့ကပေးထားတယ်ကျွန်တော်တို့အသက်ခံရတဲ့လူတွေဗီဒီယိုဖိုင်တွေဒက်ကူတွေဒီမှာဒဏ်ရာရရှိခဲ့ကြတဲ့လူတွေပါသူတို့နဲ့တွေ့ဆုံခဲ့တာကမှအဲ့ဒီဒဏ်ရာရရှိသူတွေကိုသူတို့ကခြေရဲခြေပြီးတော့ကျွန်တော်ဆရာရရှိခဲ့တဲ့ဟောကလာဗီဒီယိုဖိုင်တွေဖူရီအဲ့ဒီဟာကလို့သူတို့ကိုပြထားတာရှိတယ်သူတို့ကမတကွတောင်းသူကဒီနိုင်ငံတကာမှာရှိတယ်ကျွန်တော်ဟောလဲမလေးရှားနိုင်ငံမှာရှိတယ်ဆိုပြရောပြနိုင်ငံမှာရှိတယ်အဲ့ဒီနိုင်ငံအပေါ်မှာကျွန်တော်ရေးဝင်ကအချင်းသားပေါင်းတတော်များများရှိတယ်အမေဆုံးပြန်လို့ပြီးတော့ကျွန်တော်တို့အဲ့ဒီဟာကိုလုံးဆောင်ဆူတာရှိတယ်။ဒီအဲ့ဒီဟာကိုသူတို့ကအမေဆုံးလုပ်ပြီးတော့လို့သူတို့ကကျွန်တော်တို့ကချင်နာမှုတော့ပြီးသွားတယ်လေ။အဲ့ဒီနောက်ပိုင်းမှာဒီမှာစောင်းစားလုပ်ငန်းတွေပါတယ်ဒီမှာတတော်များများရှိတယ်အဲ့ဒီဟာသူတို့ကပညာမဲ့ဖိနေတာတော့ကျွန်တော်တို့စိုးရိမ်နေရတယ်အဲ့ဒီဟာကိုလို့သူတို့ကိုတင်ပြရတယ်။ဒါနဲ့သူတို့ကကိုလုံးကိုလာရောက်ပြီးမယ်လို့ကြိုးစားမယ်လို့သူတို့ကပြောသွားတယ
်။အစ္စလာမ်နိုင်ငံများအဖွဲ့ OIC ကိုယ်စားလှယ်တွေဟာရိုဟင်ဂျာမွတ်စလင်တွေနေထိုင်တဲ့နေရာတွေကိုမော်တော်ယာဉ်တွေနဲ့လိုက်လံလေ့လာကြည့်ရှုခဲ့ကြတယ်လို့ဒုက္ခသည်တွေသူတို့ကိုတင်ပြခဲ့ကြတဲ့ ုက္ခသည်စခန်းတွင်ကအဓိကလိုအပ်ချက်တွေနောက်ရမုံငွေအခက်အခဲဖြစ်နေတဲ့နေထိုင်စားသောက်ရေးနဲ့ကျန်းမာရေးဆောင်ရှောက်မှုပညာရေးလိုအပ်ချက်တွေကိုကူညီပေးရေးအတွက်ကိုလည်းစခန်းတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ကုလသမဂ္ဂနဲ့နိုင်ငံတကာကရိုဟင်ဂျာဒုက္ခသည်တွေအဖြစ်သုံးထုတ်ပြီးမြန်မာအစိုးရဘက်ကမွတ်စလင်ဒုက္ခသည်တွေလို့ခေါ်ဝေါ်တဲ့သိမ်းချီတဲ့ရိုဟင်ဂျာမွတ်စလင်တွေနေရရင်ပြန်နိုင်ရေးအတွက်မြန်မာအစိုးရဘင်္ဂလားဒေ့ရှ်အစိုးရနဲ့ကုလသမဂ္ဂအဖွဲ့အစည်းတွေပူးပေါင်းဆောင်ရွက်နေကြဆဲဖြစ်ပါတယ်ရှင်။